Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်စက်တင်ဘာလ28ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတရိုက်ဆက်လွှင့်ပေးနေပါပြီ။ line meter 3251အပြင် line meter 190ကနေလည်းအခုစနေမှာဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှာကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်။ဘေးရပေါင်းကခင်ဝေးကြပါစေ။ကျွန်မခင်ပြထွေးပါ။ဒီကနေ့အတွက်ထိတ်တန့်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးမှာပါ။ Israel ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ Hezbollah ခေါင်းဆောင် Hassan Nasrallah တိုက်ဆုံသွားပြီးဆိုတော့ Hezbollah ဖွဲ့ကဒီကနေ့အတည်ပြုပါရတယ်။နောက် American ပြည်တော်စုတဲ့တရားမဝင်ဝင်လာတဲ့သူတွေကိုဖမ်းဆီးပြန်ပို့တာအပြင်နောက်9နှစ်ဒီလိုဝင်ရောက်လာတာတွေမရှိအောင်တားဆီးသွားမယ်ဆိုပြီးတော့ American ထူးသမရ Kamala Harris ကပြောဆိုလိုက်ပါရတယ်။ Ranger ဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေပေးဆက်ပြီးတော့ပေးသွားဖို့နဲ့သူတို့အတွက်တရားမျှတမှုရအောင်လဲကူညီဆောင်ကျင်းပေးဖို့နိုင်ငံတကာကိုဒီဘင်္ဂလားဒေ့ရှ်အကြီးအကဲကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းတွေကိုကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါမခင်စီတို့ရေအခုလိုသတင်းတွေအပီးမှာတော့စိတ်ဝင်စားစရာအပတ်စဉ်ခဏတည်းမှာလက်ရှိရေးပေးကြောင်းတောင်ငူမြို့တွင်စစ်ပေးရှောင်စခန်းမှာရုတ်တရက်ရေးကြီးလာလို့ပြင်ဆင်ချိန်မရလိုက်တာကိုစစ်ပေးရှောင်နေသူပါ
ရတာလည်းသားစရာတွေကကျွန်တော်တို့ဟာအကုန်လုံးမသိလာနိုင်တော့ဘူးလေဒီနေ့အရှိကလေးတွေလည်းထားခဲ့လိုက်တယ်အဲ့ဒါသဘောစားတွေနဲ့ပဲလူပဲလို့အောင်ယုံလာခဲ့ရတယ
်ဒီအကြောင်းပြောထားတဲ့ဒုအသံစီစဉ်ပြီးရင်ဒီမိုကရေစီလူခွေးနဲ့ခေတ္တကဘာနောက်အရှနိုင်ငံကြီးလေယာစီးပွားဥရယာတီနဲ့တရင်တွေကတူတာစီစဉ်နေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တရင်တွေကိုမက်ကင်ဂျူထွေးနဲ့ပဲပြောပြပေးပါမယ်ခင်
Israel ရေကြောင်းတိုက်ခိုက်မှုအတွင်း Hezbollah ခေါင်းဆောင် Hassan Nasrallah တိုက်ဆုံသွားပြီဆိုတာကိုအဖွဲ့ကဒီကနေ့အတည်ပြုပြောဆိုပါရယ်ခေါင်းဆောင်တိုက်ဆုံသွားတယ်ဆိုပေမဲ့ရန်သူတွေအပေါ်ဘာသာရေးစစ်ပွဲဆက်လက်ဆင်နွှဲသွားမှာဖြစ်တယ်လို့ပါလက်စတိုင်းကိုဆက်ပြီးတော့ထောက်ခံသွားမယ်လို့အီရန်ကငွေကြေးနဲ့လက်နက်ပံ့ပိုးပေးနေတဲ့ Hezbollah စစ်သွေးကြောအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဖိနှိပ်သူတွေကိုတွန်းလှန်သူလို့ Hassan Nasrallah ကိုတင်စားပြီးအီရန်ဒုသမ္မတဂျာဗက်ဇာရီဖ်က Hezbollah ခေါင်းဆောင်တိုက်ဆုံမှုအတွက်ဝန်ထမ်းစကားပြောကြားခဲ့ပါရယ် Hezbollah ဌာနချုပ်ရှိတဲ့ Beirut မြို့တောင်ပိုင်းကိုတောက်ကြနေတုန်းကပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ Hezbollah ခေါင်းဆောင်တိုက်ဆုံသွားတယ်ဆိုတာကို Israel စစ်တပ်ကလည်းဒီနေ့အစောပိုင်းတုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါ Hezbollah ဖွဲ့ရဲ့တောင်ပိုင်းစစ်မြေပြင်ဆိုင်ရာတပ်မှုကြီး Ali Khaki အပါအဝင်တခြားတပ်မှုတွေနဲ့အတူ Hezbollah ခေါင်းဆောင် Nasrallah ကိုတုတ်တင်နိုင်ခဲ့တာဖြစ်တယ်ဆိုပြီးတော့ Israel စစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာပြောဆိုထားပါရယ်ပေရုမြို့တောင်ပိုင်းဒါဟီယာရက်ကွက်ကလူနေအဆောက်အဦတစ်ခုမြေအောက်မှာရှိတဲ့ Hezbollah အဖွဲ့ဌာနချုပ်မှာထိတ်တန့်ခေါင်းဆောင်တွေရှိနေတယ်ဆိုတော့ထောင်လိုင်းရေးသတင်းအတိအကျရတဲ့အတွက် Israel စစ်လေယူနေကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ပြောပါရယ် Hassan Nasrallah ဟာ Hezbollah အဖွဲ့ကို32နှစ်ကြာဦးဆောင်ခဲ့တဲ့သူဖြစ်ပြီးဒေသတွင်းမှာအင်အားကြီးစစ်သွေးကြွအဖွဲ့တစ်ခုဖြစ်အောင်ဆောင်ရွက်ခဲ့တဲ့သူဖြစ်ပါရယ်ရှင
် American သမ္မတရွေးကောက်ပွဲဝင်မဲ့ဒုသမ္မတ Kamala Harris ကနေဆက်ခိုးဝှက်မှုတင်းကျပ်ဖို့ကတိပြုလိုက်ပါရယ်အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်လာသူတွေကိုဖမ်းဆီးပြန်ပို့မဲ့အပြင်နောက်ထပ်9နှစ်အထိပါမဝင်နိုင်အောင်တားဆီးသွားမယ်လို့ဒုသမ္မတ Harris ကပြောလိုက်တာပါဒီမိုကရက်တစ်သမ္မတလောင်းအဖြစ်တရားဝင်ရွေးကောက်ခံရပြီးတဲ့နောက်ပိုင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုမနေ့တောက်ကြနေကပထမဆုံးအချိန်သူတွားရောက်ခဲ့စဉ်အခုလို့ပြောခဲ့တာပါမက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုထိထိရောက်ကင်တွယ်ရေးဟာရွေးကောက်ပွဲအတွက်အရေးကြီးတဲ့ကိစ္စဖြစ်နေခြင်းအရီဇိုနာပြည်နယ်ဒေါက်လက်စ်မြို့အနီးနေဆက်တိုင်းရှိရာထီသွားပြီးမဲဆွယ်စဉ် Harris ကအခုလိုပြောခဲ့တာပါဒီတောင်ပိုင်းနေဆက်တလျှောက်လုံခြုံရေးလူဝမှုကြီးကြပ်ရေးနဲ့အကောက်ခွန်ဝန်ထမ်းတွေကိုလစာတိုးပေးတာလူသားအင်အားတိုးတာတွေလုပ်နိုင်ဖို့ဒေါ်လာသန်း900ပို့ပြီးသုံးဆဲသွားနိုင်အောင်ကြိုးစားနေတယ်လို့လည်း Douglas မြန်မာ Harris ကပြောခဲ့ပါသေးတယ်ခင်ဗျာ
တရုတ်ဆူရဟာရုရှားရဲ့ဒီ Ukraine ကျူးကျော်စစ်နဲ့ပတ်သက်ပြီးတော့အပြောနဲ့အလုပ်မညီဘူးလို့ American နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝေဖန်ပြောဆိုလိုက်ပါတယ်ရုရှားရဲ့စီးရေးလုပ်ငန်းတွေကိုတရုတ်ကုမ္ပဏီတွေကကူညီထောက်ပံ့ပေးနေတာကိုတရုတ်ဆိုရကဆက်လက်ခွင့်ပြုထားတာကိုထောက်ပြပြီးဝန်ကြီးဘလင်ကန်ကမနေ့ကပြောသွားတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့လာမယ့်ရက်ပိုင်းတွေအတွင်းဆက်သွယ်စကားပြောဆွေးနွေးဖို့အတွက်နှစ်ဖက်ပြင်ဆင်မှုတွေလုပ်နေချိန်မှာပဲဝန်ကြီးဘလင်ကန်ကအခုလိုဝေဖန်တာလည်းဖြစ်ပါတယ်ကောင်းဆောင်နှုတ်ဦးဆက်သွယ်ဆွေးနွေးကြတဲ့အခါယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားကိုတရုတ်ကနည်းပညာနဲ့ရုပ်ဝတ္ထုပစ္စည်းကူညီတွေပေးနေတဲ့ကိစ္စအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပါလိမ့်မယ် နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေကြတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီတို့ကတော့ဒီမနေ့တောက်ကြနေနေ့လယ်ပိုင်းတုန်းကတနအီကျော်တီးခြားတွေ့ဆုံခဲ့ကြပြီးယူကရိန်းအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာပါယူကရိန်းပေါ်ရုရှားကျူးကျော်စစ်အဆုံးသတ်ရေးဘယ်လိုညှိနှိုင်းရေးအစီအစဉ်မဆိုကုလသမဂ္ဂဘရင်ဂျင်စာတမ်းနဲ့အညီအထူးသဖြင့်နယ်မြေပိုင်ဆိုင်မှုအချုပ်အခြာအာဏာနဲ့လွတ်လပ်ခွင့်တွေအပေါ်မှာအခြေခံရလိမ့်မယ်လို့ဝန်ကြီးနှစ်ဦးတွေ့ဆုံမှုပြီးသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ရှင်
ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာကလူသားစာနာမှုအကူတရားမျှတမှုနဲ့နေရပ်ပြန်နိုင်ရေးဆက်ကူပေးဖို့ဘင်္ဂလားဒေ့ရှ်တောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့မြန်မာကရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေဆက်လိုနေချိန်မှာဆိုးဝါးလာတဲ့လူခွင့်ချုပ်ဖောက်မှုခံရတာအတွက်တရားမျှတမှုယာယီကလည်းအလားတူအရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်အကြီးအကဲမိုဟာမက်ယူနစ်ကဒီနေ့မနေ့ကကုလသမဂ္ဂညီလာခံမှာအခုလိုပြောခဲ့ပါတယ်
။မြန်မာတကဘင်္ဂလားဒေ့ရှ်ဘလပူရ်ဘবাস্তুচ্যুত রোহিঙ্গাদের সহায়তা করতে আমরা অঙ্গীকারবদ্ধ
မြန်မာနိုင်ငံကနေအတင်းအကျပ်မောက်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဆက်လက်ကူညီပေးသွားပါမယ်သူတို့အတွက်စာနာကူညီပေးရေးလုပ်ငန်းတွေနဲ့ရေရှည်ခိုင်မာတဲ့နေရပ်ပြန်ပို့ရေးအစီအစဉ်တွေဖြစ်လာအောင်နိုင်ငံတကာအနေနဲ့ဆက်လက်ကူညီပံ့ပိုးပေးဖို့လိုပါတယ်တစ်ချိန်တည်းမှာသူတို့ကြုံခဲ့ရတဲ့စီးပွားဆိုးဝါးလာတဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်တရားမျှတမှုရဖို့ ICJ နဲ့ ICC လို့နိုင်ငံတကာပြစ်မှုဆိုင်ရာတရားဝန်တွေကနေတဆင့်တရားစီရင်မှုတွေဖြစ်လာအောင်ဆက်ကြိုးပမ်းသွားဖို့ကလည်းတန်းတူအရေးကြီးပါတယ်လို့ UNIS ကကုလသမဂ္ဂအထွေထွေညီလာခံမှာပြောသွားတာပါဒီတော့တွင်မှာပဲမလေးရှားနိုင်ငံသားဝန်ကြီးဒါတုဆီရီမိုဟာမက်ဟာဆန်ကလည်းမနေ့ကကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့တရားတွေ့ဆုံခဲ့ပြီးမြမအရေးနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်တွေချမှတ်ပြီးအ мян ဆုံးအရေးယူဖို့လည်းတိုက်တွန်းခဲ့ပါသေးတယ်ရှင်းနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူဖို့ရှိနေတဲ့မလေးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးကိုတိုင်ဟာကုလညီလာခံကိုတက်ရောက်နေချိန်မှာပဲကုလတွင်မှုချုပ်ဂူတာရက်စ်နဲ့မနေ့ကတီးခြားတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျအ
မေရိကန်ပြည်ထောင်စုအရှိတောင်ပိုင်းကိုတိုက်ခိုက်ခဲ့တဲ့ဟယ်လင်းမုန်တိုင်းကြောင့်သေဆုံးသူကတော့44ယောက်ထက်မနည်းရှိနေပါပြီမုန်တိုင်းကြောင့်အသက်အန္တရာယ်ရှိနိုင်လောက်တဲ့အထိမြို့တွေမှာရုတ်တရက်ရေကြီးတဲ့ဒဏ်ကိုခံရနိုင်ခြေရှိသေးတယ်လို့အမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်မြောက်ကာရိုလိုင်းနာ၊ Tennessee ပြည်နယ်တွေမှာရေကာတာတွေကျိုးပေါက်လောက်အောင်ရေကြီးနေတာကြောင့်ဒေသခံတွေကိုအ мян ဆုံးပေးလို့ရရွှေ့ပြောင်းကြဖို့ညလုံးပေါက်သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။မြောက်ကာရိုလိုင်းနာပြည်နယ်အပါအဝင်အရှိတောင်ပိုင်းကပြည်နယ်တွေမှာမြေကြီးတွေစံချိန်တရောင်တက်နေတယ်လို့မြို့သား Hurricane Center ကသတိပေးပါတယ်။တောင်ကာရိုလိုင်းနာပြည်နယ်မှာတော့မိသက်တက်ဖွဲ့ဝင်2ယောက်အပါအဝင်လူ20ထက်မနည်းသေဆုံးခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာလည်း15ယောက်ထက်မနည်းသေဆုံးတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကအတည်ပြုပါတယ်။ဖလော်ရီဒါပြည်နယ်မှာ9ယောက်သေဆုံးပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေဟာအရင်ဟာရီကိန်းမုန်တိုင်းနှစ်ခုပေါင်းထက်ကိုပဲပိုများတယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကပြောကြားခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်မှာလည်းဟယ်လင်းမုန်တိုင်းကြောင့်လူ2ယောက်သေဆုံးခဲ့တယ်လို့မုန်တိုင်းမပြီးသေးဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါတယ်ရှင်။
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့စနေညသတင်းတွေကိုမက်ခင်တူချွနဲ့ပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေဆက်တိုက်ပါအရင်ဆုံးတော့ဒုသန်စီစဉ်မှာရေဘေးတန်ခံရတဲ့စစ်ဘေးဒုက္ခသည်ဘဝကိုပြောထားပါတယ်စစ်ရန်ကြောင်းဘေးလွတ်ရာမှာခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေရေဘေးတန်ကြောင်းပါအာလုံးဒီပါဆုံရှုံဒုက္ခရောက်နေရတဲ့အခြေအနေကို Frontier မြန်မာပြောပြပေးပါအောင်ခင်ဗျာ
မူကတော့စက်တိုင်တောင်ရဲတောင်ရတော့ရတာပေါ့နော်ဒါပေမဲ့စက်တည်းရဲ့နီးရဲ့ညနေမှာပဲတောင်ကျူပြီးသွားချီဆောင်ပြဲပြီးသားလဲပါတော့တဲ့ပြည်ရှိတော့ပေါ့နော
်ညများပြီးနေချိန်ကြီးစိတ်ကြီးရောညများပြီးနေချိန်ကြီးဒီကပ်ဘေးဘေးလဲကျွန်တော်တို့ကအဲ့မချုံချင်တော့အဲ့လိုမျိုးပ
ါရာဂီမုံတိုင်းကြောင့်မြန်မာနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းမှာရှိတဲ့ပြည်သူတော်တော်များများထိခိုက်ခဲ့ရပါတယ်အဲ့ထဲကထိခိုက်အလွယ်ဆုံးသူတွေကတော့ပြိပခတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစစ်ဆောင်စခန်းတွေကယာယီတဲအိမ်တွေမှာနေထိုင်နေကြတဲ့သူတွေဖြစ်ပါတယ်။အဆဆရရဆုံရှုံခဲ့ရတဲ့သူတို့တွေအခုထပ်ပြီးတော့ဆုံရှုံမှုတွေကြုံတွေ့ရပြန်ပါပြီ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့အလွတ်တန်းသတင်းတောင်ကိုတက်ဦးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်စ စတင်မာလာ၁၂ရက်နေ့မနက်ပိုင်းဘကူးတိုင်းတောင်ကူမြို့ပြင်ရဲ့စစ်ဘေးရှောင်စခန်းမှာနေထိုင်ကြသူတွေနိုးထလာချိန်မှာရေကခြေမျက်စိတော့ပဲရှိပါသေးတယ်။မိုးရာသီမှာဒီလိုမျိုးရေတက်တာကဖြစ်လေဖြစ်တာရှိတဲ့အတွက်သူတို့အများကြီးမစိုးရိမ်နေကြပါဘူး။ကျူတင်ကာကွယ်တဲ့အနေနဲ့အသက်62နှစ်ရွယ်ဦးထွန်းကတော့သူတို့မိသားစုရဲ့ရိတ်ခါတွေဝတ်စားတွေနဲ့မိဖို့ကြောင့်သုံးပျက်စီးတွေကိုထုတ်ပိုးပြီးတင်းငယ်လာတဲ့သူရဲ့ဝိုင်းလေးရဲ့ထုတ်တန်းပေါ်မှာတင်ထားလိုက်ပါတယ်။ဒါပေမဲ့ခုနကဝင်းကျင်လောက်ရောက်တဲ့ချိန်မှာတဝောဝောနဲ့ရေအော်တန်တွေကိုလူတိုင်းကြားလိုက်ရပြီးအဲ့ဒီနောက်မှာတော့ရေကမိနစ်ပိုင်းတွင်ဒူးကောင်လောက်ထိမြင့်တက်လာပါတယ်။လူတရာဝင်းကျင်ခန့်ရှိတဲ့ဒီစခန်းမှာစစ်ဘေးရှောင်တွေကစိုးရိမ်ကြီးနဲ့ထိတ်လန့်စွာပြေးလွှားနေကြပါပြီ။ဦးထွန်းနဲ့တခြားမောင်နှမ၃ယောက်လည်းဒီဇာယာပျက်စီးတွေကိုတတ်နိုင်သလောက်အများစုပြီးအသက်ကြီးနေတဲ့အမေုံနဲ့အတူပြေးဖို့ပြင်ဆင်လိုက်ပါတယ်
။ကျွန်တော်တို့မန္တရာဒူးလောက်ပဲရှိတယ်လေ။ဒူးလောက်ပဲမှန်းပြီးတော့ကျွန်တော်တို့ကအဲ့လိုမျိုးပျက်စီးတွေအဲ့လောက်ချိမထင်တာဘူး။အခုကတော့ဆက်ပြေးလာရတယ်။ဘာဒီပိုင်းတင်းကကျွန်တော်တို့ဘာမှအပြည့်အစုံတင်ရပြည့်စုံလို့မရတော့ဘူးတင်သွားတယ်ဟုတ
်။ဆိုင်ကယ်ရှိတဲ့သူတွေကဆိုင်ကယ်တွေထုတ်ပြီးဆိုင်ကယ်နဲ့ပြေးကြပါတယ်။ဦးထွန်းမိသားစုနဲ့တခြားသူတွေကိုတော့ light truck ကားတွေနဲ့လာရောက်ကဲထုတ်ကြပါတယ်။ရေက6ပေလောင်မြင့်တက်လာချိန်မှာတော့စစ်ဘေးရှောင်စခန်းကသူတွေကိုကဲထုတ်ပြီးသွားပါပြီ။အားလုံးကအချိန်မီလေးလွတ်မြောက်သွားတာပါ။ပြီးခဲ့တဲ့ဇန်နဝါရီလမတိုင်ခင်ထိသူတို့မိသားစုဟာပြင်းပြင်းနဲ့တောင်ပိုင်းတန်တော်ကြီးမြို့မှာကိုပိုင်ချမ်းလုံငန်းနဲ့အဆင်ပြေစွာနေထိုင်ခဲ့ကြရတာပါစစ်တပ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KLN တွေတိုက်ပွဲတွေပြင်းထန်လာတာကြောင့်သူတို့ထွက်ပြေးခဲ့ရတာပါအခုရေဘေးကြောင့်စစ်ရှောင်စခန်းမှာသူတို့နေထိုင်နေတဲ့တဲအိမ်လေးပြင်ဆောင်းတွေအုံဆောင်ပစ္စည်းတွေအိုးခတ်ပကံတွေပါသွားပါတယ်သူတို့အကုန်လုံးကိုထပ်မံဆုံးရှုံးလိုက်ရပြန်ပါပြီ
ဆုံးဆုံးမှာကျတော့ဒီဘက်သိဆောင်လာတော့လည်းဘာမှမျက်မျက်ဆက်ဆာလဲပါမလားမရှိဘူးလေကျွန်တော်တို့ဟိုစားဖို့တောက်ဖို့နဲ့ဝတ်ဖို့အတက်လောက်ပဲဆိုတော့ကျွန်တော်ထွက်လာတဲ့အခါကျတော့ရတာလဲစားစရာတွေကကျွန်တော်တို့ဟာတတ်ဆုံးဆုံးလာမယ်ထင်တယ်အကုန်လုံးမတင်လာနိုင်တော့ဘူးလေခင်ဗျာရှိတာလေးတွေလည်းထားခဲ့လိုက်တယ်အဲ့ဒါဘဝစားတွေနဲ့ပဲလူပဲလွတ်အောင်ယုံလာခဲ့ရတယ
်တိုင်ဖုံးမုံတိုင်းယာကိအရှိန်ကြောင့်ဘကူးတိုင်းဒေသကြီးတွေမကမကွေးတိုင်းမန္တလေးတိုင်းကရင်ပြည်နယ်ကယားပြည်နယ်ရှမ်းပြည်နယ်နဲ့မွန်ပြည်နယ်တွေပါထိခိုက်ခဲ့ပါတယ်။ဘကူးတိုင်းတောင်ကူမြို့မှာဆိုရင်စစ်တောင်းမြစ်ဝင်းကျင်မှာစစ်ရှောင်စခန်းက20လောက်ရှိပါတယ်။စစ်ဘေးရှောင်အများစုကအာနာသိမ်းပြီးနောက်ပိုင်း KLLA PDF နဲ့စစ်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်နေကြရတဲ့သူတွေပါ။မထားကတောင်ကူဝင်းကျင်မှာရှိတဲ့စစ်ဆောင်စခန်းတွေကိုကူညီပေးနေသူပါတောင်ကူကစစ်ဘေးဆောင်စခန်းအားလုံးဒီပါရေဘေးတံခံခဲ့ရတယ်လို့သူကပြောပြပါတယ
်ဒီကတော့ကန့်လေးတွေလည်းအကုန်ပြောညောတာပေါ့နော်သူများစစ်ဆောင်တော့လာလူသားတဲ့ပစ္စည်းတွေလည်းအကုန်ဆုံးနေရာတိုင်းကြီးရဆုံးအိမ်တွေလည်းဖုံးလာတယ်တင်ကန့်နေပါအကုန်ပျက်စီးဈေးမကြီးကလည်းချို့တဲ့ဆိုတော့အဲ့လိုမျိုးတွေတော့အများကြီးရခံရတာပေါ့နော
်တောင်တရုတ်ပင်လယ်မှာဖြစ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းယာကိရဲ့ကျွန်းကျန်တိမ်တိုက်တွေဟာလီဘွေလိုင်းဖြစ်တဲ့မြန်မာနိုင်ငံကိုဝင်လာတာကြောင့်မြန်မာပြည်အနှံပြားမှာမိုးရေကြီးရေရှမ်းမြေတွေပြိုကလူတွေတေဆုံးတဲ့အထိဖြစ်ခဲ့ရတယ်လို့မိုးလေဝသပညာရှင်တူဖြစ်တဲ့ဦးဝင်းနိုင်ကဆိုပါတယ
်မိုးတော်တော်များများရွာလိုက်တယ်ဆိုတာကျွန်တော်တို့24နာရီအတွင်းမှာမိုးရေချိန်30မီလီမီတာရွာတယ်ဆိုလို့ရှိရင်ဒါကမိုးများတယ်လို့သတ်မှတ်ပါတယ်အဲ့ရာကြီးရဲ့ကျင်းကျန်ဒီဝင်လာတဲ့အချိန်မှာကြွားတဲ့မိုးက24နာရီအတွင်းမှာမီလီမီတာ300ကျော်ပေါ့နော်10စားကျော်လောက်များပါလေဆိုရဲတမတ်ချက်ထက်10စားကျော်လောက်ကြွားလိုက်တယ်ပေါ့
မွန်တိုင်းဟာအာဆီယံနိုင်ငံအများပြားကိုတက်ရောက်ခဲ့ပေမဲ့မြန်မာကကြိုတင်ပြင်ဆင်မှုအားနည်းတာကြောင့်ထိခိုက်ဆုံးရှုံးမှုတွေကိုပိုပြီးကြုံတွေ့နေရတာပါစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရိုင်းတော်ချင်းနေဒီလောက်ဆိုးရမယ်ဆိုတာမမျှော်လင့်ထားဘူးလို့ဝန်ခံပြောကြားထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံ UNOCHA ကတော့မြန်မာနိုင်ငံတဝန်းရေကြီးမှုတွေကြောင့်ရေဘေးတင့်ပြည်သူ9000နီးပါးရှိသွားပြီဖြစ်ပြီး တည်ဆုံးသူ300ကျော်ရှိပြီလို့ထုတ်ပြန်ထားပါတယ်။လာတူကြားပြည်နယ်မှာလည်းဒီမော့ဆိုမြို့နယ်မှာစစ်ဆောင်စခန်း9ခုနဲ့လွိုင်းကော်မြို့နယ်မှာစစ်ဆောင်စခန်းတစ်ခုစုစုပေါင်းစစ်ဆောင်စခန်း8ခုရေမြုပ်ခဲ့ပါတယ်။ကိုစတီဗင်ကကင်းဒီရှမ်းနယ်ဇက်ကကြေးရွာတစ်ခုမှာနေထိုင်ခဲ့ပြီးတောင်ရလှုပ်လှုပ်ကင်သူပါ။ဒါပေမဲ့လည်း2023ခုနှစ်ဇွန်လမှာပြင်းထန်တဲ့တိုက်ခိုက်မှုတွေ၊လေကြောင်းတိုက်ခိုက်မှုတွေကြောင့်နေရက်ကနေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီချိန်တည်းကသူဟာဒီမော့ဆိုမြို့နယ်ကစစ်ဆောင်စခန်းတစ်ခုမှာနေထိုင်နေခဲ့တာပါ။ရေဘေးကသူတို့စခန်းကိုလည်းရိုက်ခတ်ခဲ့ပါတယ
်။ဒီရေဘေးတော့ဘေးကတော့ကျွန်တော်မိုးကတော့စက်တိုင်းတောင်ရဲတောင်ရတော့ရတာပေါ့နော်ဒါမဲ့စက်တည်းရဲ့နီးရဲ့ညနေမှာပဲတောင်ကျူပြီးသွားစီးဆောင်တဲတွေကလည်းပါသွားတဲ့တဲတွေရှိတော့ပေါ့နော်မိုးကလည်းစက်မကြတော့သူရွာတုံးတော့ကျွန်တော်တို့ကလည်းမထင်မှပါဘူးတို့ဒီဖက်ကောင်းမှရှိတဲ့လူတွေကတော့မပြူဘူးဟုတ်ကဲ့ကောင်းမှရှိတဲ့လူတွေပြူလို့ဆိုတော့တို့မိုးလေးမှတွေ့တော့ပေါ့
ရေကြီးမြေပြိုမှုတွေကြောင့်အနည်းဆုံးလူ10ဦးခန့်သေဆုံးသွားတယ်လို့သိရပါတယ်ရေကြီးရေရှမ်းမှုခံရသူတွေအတွက်အရေးကြီးလိုအပ်ချက်တွေရှိနေတယ်လို့ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့အတွင်းရေးမှူးနှစ်ဖြစ်သူကိုပညာကပြောပါတယ်
။လူရောဆယ်ဆပ်ပေါ်တော့ဖို့အတွက်လိုအပ်ချက်တွေကတော့ရှိနေတယ်။နောက်ပြီးတော့မှရေတပ်ပေါ်တော့တောက်တုံးရင်တွေကိစ္စတွေဟိုစစ်ကောင်မှုရှိတယ်။နောက်ပြီးတော့မှကျွန်တော်တို့ထူလို့လောဆယ်ပေါ့နော်။ကျွန်တော်ကြုံရတာကဒီအမောကာစစ်ကောင်မှုတွေနောက်ဆေးဝါးလိုအပ်ချက်တွေကောနာစားတောင်းအမောကနောက်ပြီးတော့မှဒီတို့တကူရတုံးပစ္စည်းတွေဥက္ကပကလေးတွေပေါ့နော်အထူးသဖြင့်ညမြုပ်ဆုံးရှုံးပစ္စည်းတွေတော့တူတူကအဲ့ဒီဟာတွေကတော့ကျွန်တော်လွှတ်ချက်တွေအများကြီးရှိပါလိမ့်တယ
်စစ်ကောင်စီရောအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကပါနိုင်ငံတကာကိုအကူအညီတွေပေးဖို့တောင်းဆိုထားကြပါတယ်ဒါပေမဲ့လည်းစစ်ကောင်စီကအကူအညီကယ်ဆယ်ရေးလုပ်နေသူတွေကိုတားဆီးတာတွေဖမ်းဆီးတာတွေလှုပ်ဆောင်နေပါတယ်လက်ရှိချိန်မှာတော့ရေဘေးတင့်နေတဲ့စစ်ပေးရှောင်တွေဟာအစားအသောက်တွေခြေကံလိုအပ်ချက်တွေအတွက်ရုန်းကန်နေကြရပါတယ်။ကိုစတီဗင်ကတော့သူကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေအတွက်စိတ်ထိခိုက်နေပါတယ်
။ကျွန်တော်တို့ဒီမျိုးတဘွားဘေးကလည်းတစ်ခါမှလည်းမမြင်ကြဘူးရောကျွန်တော်ကတကယ်စိတ်ဆန်စားချက်ကတော့စိတ်မကောင်းပါဘူးနော်။ဒီနောက်ကျွန်တော်တို့တကယ်ဟိုပဲဟိုဒီမျိုးဆက်ဖြစ်သွားမယ်ဆိုကျွန်တော်တို့ကဒီစင်ရဲတာချက်ကျွန်တော်တို့ကအတက်တော့ပေးစားရမယ့်သဘောမျိုးရှိတာပေါ့
။တောင်ကူနီးတွက်ကစစ်ပေးဆောင်စခန်းတွေမှာတော့လူ1000နီးပါးကနေထိုင်နေကြပါတယ်။အများစုကကုန်းမြင့်မော်ကဘုံကြီးကျောင်းတွေ၊ကျောင်းတွေနဲ့ခရီးရန်ဘာသာရေးကျောင်းတွေမှာနေထိုင်နေကြပါတယ်။အစားအသောက်တွေကလူတိုင်းအတွက်လုံလောက်မှုတွေရှိမနေပါဘူး။ဥထုံးကတော့စစ်ပေးကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ပြင်အခုရေဘေးထတ်ကြုံနေရတဲ့အတွက်လဲစိတ်အယမ်းပင်ပန်းနေပါပြီ
။စိတ်ကြီးရုံမြန်မြန်ကြီးနေတယ်ဒီကဘေးဘေးလည်းကျွန်တော်တို့ကအဲ့လိုကြုံချင်တော့အဲ့လိုမျိုးပါဒါလည်းကျွန်တော်ပြောချင်။ကျွန်တော်တို့အခုချီရှိတာလည်းပါမှာပေါ့နော်။ကျွန်တော်အခုချီရှိတာလည်းပါမယ်ပြီးတော့ကျွန်တော်တို့ချက်ခိုင်အောင်တင်ပေးလိုက်တယ်လို့ပဲထင်တယ်။ဒါလည်းလောကဒဏ်ကြီးကိုချက်ချခိုင်တာကိုတင်ပေးလိုက်တယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲအကောင်းပဲအနေပဲတွေးပေးရတာပေါ့။အချက်ချင်းကတော့များလုံးမပြောတတ်တော့ပါဘူးဆရာမနော်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ့်ဒို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ရေဘေးတန်ခမ်းစစ်ဘေးဒုက္ခတွေဘဝ Frontier မြန်မာအဖွဲ့ပြပြခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခေပြိုင်ကြပါပါ။ပြည်နယ်အာခေါင်ရေးမှသည်ပြည်ထောင်စုအာခေါင်ရေးကိုပြောထားပါရစေ။အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးစက်တင်ဘာ19ရက်နေ့ကတိုင်းရင်းသား6ဘွယ်ပေါင်းထုတ်ပြန်ကြေညာဒီပြည်နယ်အာခေါင်ရေးမှပြည်တော်စုအာခေါင်ရေးရှေ့လုပ်ငန်းစဉ်ချခဲ့ပါတယ်။ရှင်းနေဦးအောင်သူကိုမေးထားတဲ့ဦးတမောင်တန်းပြောပြပေးပါအောင်ခင်ဗျာ
။တိုင်းနာကူမန်ဒေါ်လာရေးအင်အားစုနဲ့အဖွဲ့စည်းတချို့ပါဝင်တဲ့အဖွဲ့6ဘွယ်ကဒီနေ့အာကောင်းကြီးမှာပြည်တော်စုအာကောင်းကြီးလုပ်ငန်းစဉ်တရားချမှတ်ဆောင်ရမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာဒီမိုကရေစီတိုက်ပွဲမှာတိုင်းရင်းသားလူမျိုးအသီးသီးရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကထိတ်ဆုံးမှရှိနေတဲ့ကိစ္စကူလည်းဖြစ်ပါတယ်။ဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ look my yeshin in lap here. Legal aid network of my two down lap here, one two chip on it. Minglava, one two eight.
Minglava, yeah.
Okay. Dinajetama, Bao Kuba Lemma two down, be a body. And the Bible, Janjiloshi, Ben Lomo Lemma two there, Kama, a diga jar, a shanek a chip, or no? I'm a doya. So Bajang look on to tell what the lecture.
ไม่ว่าก้าวเนี่ยเปียแต่มันเพียอะไรชัดเลยจนอยู่ๆนี่มีน่ารู้เพียงโหยะไข่เนี่ยกระเชียงอ่ะรอสิบ่วยสินเลยนี่ดาอารมณ์ดีเลยโหตรุสีลูกกับปูม้าเนี่ยรู้ตรุอย่างเราก็ตรุก็ช้ํามาจ้ะรอนางไอ้ปฏิณาโหสิเลยรู้จนเราเนี่ย ได้เดี๋ยวพูดได้เดี๋ยวโอ้ยันดูเนี่ยพี่แกจะใส่เสื้อลูกทายพูดเลยเสื้อชิ้นนี้จ้าเลยโอ้ยหลังจากว่ามันเช่นนี้มันเปลี่ยนตัวเราจะน่าสวยเนี่ยลิก่อนหน้าเราใครกันเช่นพูดอยู่เสื้อตัวมีอะไรผูกข้อมือหรือสาวอะไรเราไปพิวยาสิโอเคดีทุกอย่างจะมาเราจะน่ารู้ที่ไหนเราไปต้องลงตัวเราพิวยาบ้างเลยแล้วเฟรดยูนิต บาสุรากูมาเปลี่ยนเป็นเนี่ยบ่เนาะจันนโรคู่โลจินจาเจ้าเปลี่ยนแล้วด้วยกองเทพพ่อแม่สุรเอกขามาถ้าได้สักประมาณนั้นบลูตั้มสังเวียจามเลยสุราถ้าเส้นเหมือนสาเสียงเข้ามาเลยจะดีดองอะไรเจ้าเองเฟเดอร์ยูนิคไอ้สาวกูยิ่งสุดที่บุกลูมลักเนี่ยฮัลโหลเราบอกเราได้ยินจีเลยเฟเดอร์ยูนิสุรเอกจะลงตัวลงสาวปุระเชียมาจันนโรเลตโรคู่ถือว่า ดีทุกอย่างเนี่ยทุกอย่างเนี่ยทุกแต่กูว่าเว้ยจิตสุดที่ยังไม่ได้บอกแค่ตัวเลยตัวเป็นรูปตรงนั้นเลยสิปีเนี่ยมีนซองเฟเดอร์ยูนิสตรงนั้นสุดาเฟเดอร์ยูนิสตรงนั้นปีเนี่ยก็เลยเฟเดอร์ยูนิสเป็นเนี่ยปีเนี่ยเรื่องมาสิเลยปีเนี่ยอุปกรณ์ที่สี่ใบเนี่ยอะไรเว้ยคุณมาเวลาโกงโอโจโกงยาจูโนโกงโอ จุดคุยอันดีดารู้มีด้านไหนมีรู้สาระสี่ใบที่ปูตีตัวเลยหายคนว่าเลยเฟเดอร์ยูนิตเราพิจารณาเราอยากเออเฟเดอร์ยูนิตแต่บอกว่าทุกตัวนี้เนี่ยส่วนเนาะชุดคุยเลยวิวาเลยมันที่จะเออตัวทุกอย่างจะได้มาเราเพียงปีเนี่ยมีสองเฟเดอร์ยูนิตตรงนั้นด้วยปีเนี่ยต้องหกเฟเดอร์ยูนิตเออเรื่องนั้นอะไรดิปีเนี่ยหาเฟเดอร์ยูนิตเพื่อ เฟเดอร์ยูเนียปีเนี่ยเพื่อดีที่นี่คุณรู้ว่าบาลีสโลคอนสติทูเอนต์ยูนิตของเฟเดอร์ยูเนียนเราพิจารณาไปแล้วปีรองรู้เพื่อที่จะมาปาวินโดยูเนียมีอาตันยาเป็นที่จะใช้ปีเนียมีอาปีเนียมีอาส่วนกันทำไมย้อนเนี่ยผู้เดียวเนี่ยจะนั่นเลยไปจนเราดีกิจการก็โดนเขียนออกมาสูงสุดแชมป์ปีเนี่ยก็แชมป์เฟเดอร์เรตติสติกสุดยอดต้องมาดูอย่างนี้ ดีนะที่คุณได้มาคุณอาจจะเอาทุกเจ้าด่าเดี๋ยวไปเนาะที่จะกูไปเอาเฉยๆในนี้ได้ชีได้ขนาดดีนะมาว่าเฟดเราสิสเต็มจะคุณเช่นนี้ได้ขนาดเราเฟดเราจะได้ตรงนู้นมาว่าที่จะเจ้าเราพูดสูบมันรู้ละเฟดเรื่องเชนสเตอร์แชมป์ปีที่คุณลงมาเปล่าไม่แชมป์ปีจะใช่ไหมมันเปล่ารู้เนาะไอ้มายูนิตเราตรงเราคุณว่าไอ้ลูกมาหัวเป็นเนี่ย
เฟเดอร์ยูนิตดูดีแต่ตัวตัวเองไอ้ยูนิตสุดเลยฮาริกาปีนี้ที่ฟูเรียมาสิเลยปูตีตัวเลยสิบันนี่พี่ตัวไหนเนี่ยอะไรช่วยทุยตัวเลยรู้จักน้องสุดละฮัลโหลปูจูจีเอ็มบัลลากันเลยเฟเดอร์ที่สาวยิ่งใส่ตัวตุ่นยิ่งจะยาสีทองช่วยในบทด้วยที่เนี่ยสาวใบบ่เนาะเฟเดอร์ได้แบบเช่นนั้นที่พี่ตัวได้สิเลยสุดละคุณก็ว่าทุกอย่างเจเน่ปูจูจีเอ็มบัลลาพี่เลยตัวฟ้ากันดูเรื่องก็พี่นั้น
กูเว่ทุกอย่างเจเน่ปูจูจีเอ็มมาลาพี่เลยตัวว่าดูบ้างเว้ยดูดอปูจูจีเอ็มมาลาก็ยิบุยาตัวตุ่งเจ้ากูเว้ยยิบุพี่ตัวละพี่เลยที่พูดกูเว่ยาละพี่ที่จ้าจ้าเน่เฟรบิโอังสุกุดิสามันตัวตุ่งเจ้าสุริยาตัวนั้นเลยไปดูดิสามเลยที่พูดกูเว่ยาเนี่ยเชื่อพี่ตัวละ ไปดูดีสองเลยเด็กก็ปีนี้อาการยิ่งชิชุ่มเลย နေ့ကပြည်နယ်အကောင်ကြီးကနေပြီးတော့မှပြည်တော်စုအကောင်ကြီးကိုပေါ်ဆောင်သွားမယ်ဒီသဘောရှိပါတယ်တော့
ဟုတ်အဲ့ဒီသဘောရပြောရင်ပြည်နယ်အကောင်ကြီးကနေပြည်တော်စုအကောင်ကြီးချင်းကပ်ပုံပေါ့နော်ပေါ်သူဘလို့များနားလဲပါ
2021ခုနှစ်စစ်တအနာသိမ်းပြီးအခါကျတော့မှဆီယာပြေးရှာဦးဆောင်ပြီးတော့မှဖက်ဒရယ်ဒီမိုစီပြင်းရင်ဆိုတော့ရေးထုတ်လိုက်တယ်အဲ့မှာအရင်းကနှစ်တာလားအရေးကြီးဆုံးနှစ်တာလားဘာပါလဲဆိုတော့ပြည်တော်စုအဖွဲ့ဝင်ပြည်နယ်များနဲ့ရင်းပြည်နယ်များအတွင်းရှိပြည်သူတို့သည်အချုပ်အခြာအနာ၏ဝင်ပိုင်ရှင်များဖြစ်သည်လို့ထည့်သွင်းပြန်ထားပါတယ်ဒါနဲ့ပတ်သက်လို့၃ချက်ပြောချင်ပါပရောချက်ကပါလဲဆိုတော့ဒီဖက်ဒရယ်ပြည်အောင်စုကိုလည်းပတ်တဲ့ဝင်ရိုးတွေကပြည်နယ်အစည်းပြည်နယ်အစိုးရအသီးသီးတွေဖြစ်ဖို့လိုတယ်သူတို့ကလုံအောင်တောင်းအနည်းဆုံးနှစ်ခုထမ်းဆောင်တယ်ဖက်ဒရယ်ပြည်အောင်စုရဲ့ဝင်ရိုးလို့ပြောလို့ရတယ်လုံအောင်တောင်းတစ်ခုကပါလဲဆိုတော့ဖက်ဒရယ်ဘူအစိုးရနဲ့ vertical relationship ဒေါင်းလိုက်ဆက်ဆံရေးလုပ်တယ်တစ်ချိန်တည်းမှာအခြားပြည်နယ်သုံးအခြားပြည်နယ်များအားလုံးနဲ့ horizontal relationship အလျားလိုက်ဆက်ဆံရေးလုပ်သွားတယ်။နောက်တစ်ခုကသူ့ပြည်နယ်ထဲမှာရှိတဲ့ဒီဟိုဒေသန္တရအစိုးရရဲ့အကုန်လုံးနဲ့ဟိုဗာ development လုပ်သွားတယ်။ဒါအခြေအနေတစ်ခုဖြစ်တယ်။ပြည်နယ်အစိုးရတွေဟာဝင်ရိုးဖြစ်နေတဲ့ပတ်တဲ့ federal မျိုးဖြစ်ဖို့လိုတယ်။ဒုတိယတစ်ချက်ကအမျိုးသားလွတ်တော်လို့တောက်လျှောက်အစီများနေတဲ့1948ဖွဲ့စည်းဝင်စပြောပါဗျာဒီလွတ်တော်ဟာနာမည်ပြောမှုလိုလာတယ်အဲ့ဒါပါလဲဆိုတော့ပြည်နယ်များကိုယ်စားပြုလွတ်တော်ဖြစ်ဖို့တို့တယ်အဲခုနပြောတဲ့ provincial sovereignty မျိုးနဲ့ကိုက်တော့အဲ့တော့ဒါမျိုးကိုဂျာမနီမှာလဲ Bundesrat ဆိုတဲ့အမနာမည်နဲ့ကျေသုံးတယ်အဲ့တော့ပြည်နယ်အစိုးရအသီးသီးကဘာကြောင့်ဝင်ရိုးလို့ပါတာလဲဆိုရင်ပြည်နယ်အစိုးရတွေကအဲ့ဒီပြည်နယ်များကိုယ်စားပြုလွှတ်တော်ဖက်ဒရယ်အဆင့်မှာရှိတဲ့ပြည်နယ်များကိုယ်စားပြုလွှတ်တော်ကိုသူတို့ကိုယ်တိုင်တော်တက်လို့ရတယ်ဒါမှလို့ရှိရင်သူတို့ကြိုက်တဲ့လူလွှတ်ခွင့်ရှိတယ်ဒါမှလို့ရှိရင်သက်ဆိုင်ရာပြည်နယ်ထဲမှာယူကော့ဝယ်လုပ်ပြီးတော့လဲဆီလွှတ်ခွင့်ရှိတယ်ဒါဒုတိယချက်ဖြစ်တယ်နောက်ဆုံးချက်ကပါလဲဆိုတော့ပြည်နယ်အားကောင်းရေးလို့အခုကိုယ်ဝဲထုတ်ပြန်ချက်ထုတ်တယ်ရေဝရအဖြစ်ဟိုကျွန်တော်နေပြောရင်တဝဲလက်ခံတယ်တဝဲလက်ခံတယ်ဒါပေမဲ့အခြားတဝက်ကပါလဲသတိကြီးထားမှာပါလဲဆိုတော့ပြည်နယ်အားကောင်းရေးဆိုတာဟာပြည်နယ်တွေမှာအာဏာရှင်တွေပေါ်လာဖို့မဟုတ်အာဏာရှင်တွေကြီးစိုးနေတဲ့ပြည်နယ်တွေအားကောင်းတာမျိုးကိုဆိုတာမဟုတ်ဘူးလူတို့ရဲ့အားကောင်းမှုဥပဒေစိုးရိမ်အခြေခံကနေအဲ့ပြည်နယ်တွေမှာဥပဒေစိုးရိမ်အခြေခံကနေဒီမိုစီရဲ့အဆောက်အအုံဒီမိုကရက်တစ်အင်စတီကျူရှင်တွေအားကောင်းမှုလွတ်လပ်တဲ့တရားစီရင်ရေးတွေအားကောင်းမှုတရားစီရင်ရေးကနေပြီးတော့မှနော်လွတ်လပ်ပေးမလိုက်ထက်မြက်ပြီးတော့လွတ်တဲ့အရေးမြစ်တွေဖြည့်ဆည်းပြီးပေးခံရတဲ့တရားရှင်ရေးမျိုးတွေအပြည့်အဝပေါ်လာဖို့လိုတဲ့အပြင်အဲ့တရားရှင်ရေးဟာပြည်နယ်အစိုးရရဲ့လုပ်ငန်းတွေအပေါ်မှာပြန်လည်သုံးသပ်ခွင့်ရှိဖို့အဲ့ဒါကိုပါလဲဆိုတော့ judicial review လို့ခေါ်ပါတယ်ဒီလိုမျိုးအခြေအနေတုံ့ရအနေဆုံးရှိတော့မှသာလေပြည်နယ်အာကောင်ကြီးဆိုတာဟာအာဏာရှင်တွေအာကောင်ကြီးမဟုတ်ဘဲနဲ့ဒီမိုကရေစီအဆောက်အုံအခြေခံကနေဥပဒေစိုးရိမ်ကိုတိဆောက်သွားမယ်အားကောင်းကြီးဖြစ်သွားမယ်လို့အဲ့လိုပြောလဲပါတယ်တော်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ပေါ့သူ
ကောင်းပါပြီလား
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီမှာတော့လူတင်ရေးရှင်းနေတဲ့ဖြစ် Legal Aid Network ကိုဆက်တော်နေတဲ့ဖြစ်တဲ့ပေါ့သူဖြစ်ပါတယ်ဆောင်းတော်ပါပါ
ဒီနေ့အာကောင်ရေးမှသည်ပြည်တော်စုအာကောင်ရေးဦးတမောင်တန်ဦးအောင်ထုနဲ့ဆွေးနွေးကြတာပါမကြာခင်အာရှနိုင်ငံရေးပါဝင်နောက်ပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင
်ဗျာ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်စက်တင်ဘာ28ရက်စနေနေ့အစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းညဝက်ခံပါလဲစနေညနောက်ပတ်စဉ်ခန္ဓာတွေဖြစ်တဲ့လေယာစီပွားဥရိယာတိနဲ့သတင်းတွေတဲကသုတမလာခင်အခုအရင်ဆုံးတော့အာရှနိုင်ငံရဲ့အစီအစဉ်ပါတရုတ်ဂျပန်နဲ့အရှေ့လယ်ပိုင်းကတင်းမာမှုတွေကိုပြောထားပါတယ်တရုတ်ကနျူကလ িয়ার ထိပ်ဖူးသေနိုင်တဲ့တိုက်ချင်းပြစ်ဒုံးတစ်စင်းပြစ်ခဲ့ပြီးခဲ့တဲ့ရပိုင်းအတွင်းကပြစ်ခတ်ဆန်းသက်ခဲ့ပါတယ်အဲ့ဒီနောက်ဂျပန်ကလည်းစစ်သည်မော်တစ်စင်းနှစ်ပေါင်း80ကျော်အတွင်းပထမဆုံးအချိန်တရုတ်ထိုင်ဝမ်ရေလက်ကျကိုဖျက်မောင်းခဲ့ပါတယ်နောက်အစ္စရေးနဲ့လေဗနွန်ဟစ်ဘောလာစစ်ပွဲကလည်းပြင်းထန်လာနေပါတယ်ကိုစော်မှုချော်ပြောပြပေးပါဦးခင်ဗျာ
တရုတ်က ICBM ခေါ်တိုက်ချင်းပြစ်ပက်ထင်းဒုံးတစ်စင်းကိုစက်တင်ဘာလ24ရက်အရှေ့တိုင်းစံတော်ချိန်အင်္ဂါနေ့ည 8:44 မိနစ်မှာစမ်းသပ်ပစ်ခတ်ခဲ့ပြီးလေ့ကျင့်ရေးထိပ်ဖူးတပ်ဒီဒုံးဟာပစိဖိတ်သမုဒ္ဒရာအတွင်းကျရောက်ခဲ့ပါတယ်ပစိဖိတ်သမုဒ္ဒရာထဲကိုလှမ်းပစ်တဲ့စမ်းသပ်မှုမျိုးဟာနှစ်ပေါင်း44နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်1980ခုနှစ်ကတကြိမ်ပြုလုပ်ခဲ့ပူးပါတယ်ပစ်ခတ်ခဲ့တဲ့ဒုံးလက်နဲ့ဟာမိုင်1000နီးပါးအထိသွားနိုင်ပြီးနျူကလ িয়ার ထိပ်ဖူးသယ်ဆောင်နိုင်တဲ့Dongfan DF-41 လို့သတင်းတွေကဖော်ပြပါတယ်စမ်းသပ်ပစ်ခတ်ခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျန်ရှောင်ကန်ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုခဲ့ပါတယ်အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူ
း此次火箭军组织洲际弹道导弹发射试验符合国际法
စစ်လက်နက်ပစ္စည်းတွေရဲ့ပစ်ခတ်နိုင်စွမ်းနဲ့တပ်ဖွဲ့တွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်ဒါဟာပုံမှန်လက်ကျင်ခံဖြစ်ပြီးနိုင်ငံတကာဥပဒေတွေနဲ့အညီစမ်းသပ်ပစ်ခတ်ခဲ့တာပါလို့သူကပြောဆိုသွားခဲ့ပါတယ်ဒီပစ်ခတ်စမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကိုကြိုတင်အသိပေးခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဘရီနာဆင်းကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်အခုလိုအချိန်မှာတိုက်ချင်းပစ်ဒုံးမြန်ကိုတရုတ်ကစမ်းသပ်ပစ်ခတ်လိုက်တာဟာဘယ်လိုသဘောပါလဲတရုတ်ကနေရာအနှံ့ကိုပစ်ခတ်တိုက်ခိုက်နိုင်တယ်ဆိုတဲ့သဘောလားလို့တချို့သတင်းတွေမှာသုံးသပ်ကြပါတယ်။ AP သတင်းဌာနရဲ့အကြီးတန်းသတင်းတောက်တူဖြစ်တဲ့ Ralph Wuber ကအခုလိုပြောပါတယ်
။ It's not surprising that China has a military capability for long range missiles as well.
တရုတ်အနေနဲ့တာဝေးပြင့်မစ္စိုင်းတွေပစ်ခတ်နိုင်တယ်ဆိုတာကတော့အံ့အားသင့်စရာမဟုတ်ပါဘူး။ဒါပေမဲ့ဒေသရင်းနိုင်ငံတွေအနေနဲ့ကတော့မေးခွန်းထုတ်စရာဖြစ်ပါတယ်။ဖိလစ်ပိုင်အင်ဒိုနီးရှားဗီယက်နမ်ကစလို့ဒါအပြင်သူတို့ရဲ့မဟာမိတ်အမေရိကန်စတဲ့နိုင်ငံတွေအနေနဲ့ကစီးရီးယားဘယ်လိုထူးခြားတဲ့ရည်ရွယ်ချက်တွေကြောင့်လဲဆိုတာမေးခွန်းထုတ်เสียပ
ါဂျပန်ထိုင်ဝမ်စတဲ့နိုင်ငံတွေအတွက်လည်းမေးခွန်းထုတ်เสียဖြစ်ပါတယ်ဂျပန်ကတော့သူ့ကိုကြိုတင်အသိပေးခြင်းမရှိဘူးလို့ဆိုပါတယ်တရုတ်ရဲ့စီးရီးဆိုင်ရာပွင့်လင်းမှုမရှိတဲ့အတွက်စိုးရိမ်တယ်လို့ဂျပန်ကပြောပါတယ်အခုလိုတရုတ်ရဲ့စမ်းသပ်ပစ်ခတ်မှုဟာအမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျလေးနိုင်ငံပါဝင်တဲ့ Quad ထိပ်သီးအစည်းအဝေးနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါအပြင်တရုတ်ရုရှားစီးရီးပူးတွဲလေ့ကျင့်မှုတွေတိုးလှုပ်လာနေတယ်လို့ရုရှားသမ္မတပူတင်ကလိုအပ်ရင်နျူကလ িয়ার လက်နက်အသုံးပြုနိုင်ဖို့ဥပဒေပြင်ဆင်မှုတွေလုပ်မယ်လို့ပြောဆိုမှုနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်ဟာနျူကလ িয়ার ထိပ်ဖူးတတိယအများဆုံးပိုင်ဆိုင်တဲ့နိုင်ငံဖြစ်ပြီးအလုံး900ထက်မနည်းပိုင်ဆိုင်ထားတယ်လို့ကြွန့်ကျင်သူတွေကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုကဒုတိယဖြစ်ပြီး3800ကျော်ရှိပါတယ်။ရုရှားမှာ4380ရှိပါတယ်။အခုလိုအချိန်မှာပဲဂျပန်ကာကွယ်ရေးတပ်ဖွဲ့ရဲ့ဖြတ်သန်းမော်တစ်စင်းဟာနယူးဇီလန်၊ဩစတြေးလျစစ်သည်မော်တွေနဲ့အတူတရုတ်ထိုင်ဝမ်ရေလက်ကြားကိုစက်တင်ဘာလ25ရက်နေ့ကဖြတ်သန်းသွားပါတယ်။ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်ပေါင်း80ကျော်အတွင်းဂျပန်စစ်သည်မော်ထိုင်ဝမ်ရေလက်ကြားကိုပထမဦးဆုံးဖြတ်သန်းသွားတာဖြစ်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူလင်တန်းကတော့အခုလိုကန့်ကွက်ပြောဆိုပါတယ်
။ထိုင်ဝမ်问题事关中国的主权和领土完整。事关
ထိုင်ဝမ်ကိစ္စဟာတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုပြဿနာဖြစ်ပါတယ်။ဒီကိစ္စဟာဂျပန်တရုတ်ဆက်ဆံရေးနဲ့လည်းသက်ဆိုင်နေပါတယ်။ဒါဟာအနီအောင်စီးဖြစ်တဲ့အတွက်ဂျပန်အနေနဲ့မဖြတ်ကျော်သင့်ပါဘူး။
ပြီးခဲ့တဲ့ရက်ပိုင်းကလည်းဂျာမနီနဲ့အမေရိကန်စစ်သင်္ဘောတွေစစ်လေရင်တွေဒီရေလက်ကြားကိုဖြတ်တန်းမောင်းနှင်ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့အခုလိုမောင်းနှင်တာဟာနိုင်ငံတကာရေပိုင်နဲ့အတွင်လွတ်လပ်စွာသွားလာခြင်းကိုဖော်ပြတာလို့ပြောဆိုထားပါတယ်။ဒါအပြင်ဂျပန်နိုင်ငံမှာအမေရိကန်ပြည်ထောင်စုကနေ တာလပ်ပစ်ဒုံးနှက်နဲ့တည်ချထားမဲ့အစီအစဉ်ကိုလည်းလက်မခံဖို့တရုတ်ကဂျပန်ကိုကန့်ကွက်ထားပါတယ်အခုလိုအချိန်မှာပဲအနောက်အရှာမှာတော့အစ္စရေးနဲ့လီဗနွန်ဟစ်ဘိုလာတို့အကြားပဋိပက္ခတွေပြင်းထန်နေပြီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇာတာပတိနေ့အထိလီဗနွန်မှာအရက်သားအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်900လောက်သေဆုံးခဲ့ပါတယ်ထောင်နဲ့တောင်းနဲ့ချီတဲ့ဒုက္ခတွေတွေလည်းစီးရီးယားတဲကိုထွက်ပြေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကတော့အစ္စရေးရဲ့လီဘနွန်စစ်စင်ရေးမှာသူတို့မပါဝင်ဘူးလို့ပြောဆိုထားပြီးအပြစ်အခတ်ရက်စဲဖို့တိုက်တွန်းထားပါတယ်။အစ္စရေးကတော့အပြစ်အခတ်ရက်စဲရေးကိုလက်မခံဘဲအောင်ပွဲရတဲ့အထိဟစ်ဘိုလာတွေကိုတိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နာတာညာဦးကစက်တင်ဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကအစ္စရေးကာကွယ်ရေးအတွက်ဒေါ်လာ 8.8 ဘီလီယံဘိုးပေးအပ်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးဌာနကကြာတာပတင်းနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။အခုလိုအစ္စရေးဟစ်စ်ဘိုလာအခြေအနေတွေကြောင့်ဒေတာတွင်စစ်မီးပြန့်မာကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။တရုတ်ဂျပန်နဲ့အရှေ့လေပိုင်းတင်မာမှုတွေကုစားမှုကြောင့်အာရှနိုင်ငံရေးအစီအစဉ်မှာပြောပြခဲ့တာပါ။အခုတော့လေယာဉ်စိုက်ပျိုးရေးသတင်းတွေပါ။မိုးစဘာပူကြတာနဲ့ရေကြီးပြီးပြောင်းကင်းပြတ်တာအပါဝင်ကိုပြောထားပါတယ်။ရေသိမ်းရတော့မဲ့မိုးစဘာစိုက်ခင်းတွေမှာပူကြလို့တောင်သူတွေဒုက္ခရောက်နေပါတယ်။ပြောင်းကင်းတွေကတော့ရေမြုပ်ပြီးပျက်စီးခဲ့တာပါ။နောက်တစ်ပတ်အတွင်းသိနေစဉ်တော့ဘယ်လိုရှိပါလဲ။ Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါ။နေရာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။နေရာဆက်ပြီးချစ်သူများရှင်လင်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်နေရာစီဝါသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျွန်မမစ္စဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံနေရာဆိုင်ပြိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရိတ်သိမ်းရတော့မဲ့မိုးစဘာစိုက်ခင်းတွေမှာပိုးကြလို့တောင်သူတွေအခက်တွေ့နေတဲ့ဆိုတဲ့သတင်းနဲ့စကြပါမယ်။ရန်ကုန်တိုင်းနဲ့ပဲခူးတိုင်းအတွင်းကရိတ်သိမ်းရတော့မဲ့မိုးစဘာစိုက်ခင်းတွေမှာဖြုတ်ပိုးတွေကျရောက်နေတာကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့တောင်သူတွေကပြောပါရယ်။တန်လျင်ခရမ်းသုံးကွာ၊စစ်ပင်ဝင်းဖာကူးတက္ကလအုံနဲ့ရစ်ကန်တနက်ပင်စားတဲ့ဒေသတွေကမိုးစဘာစိုက်ခင်းတွေမှာဖြုတ်ပိုးတွေကျရောက်နေတာပါ။အချိန်မီပိုးသက်ဆေးသုံးဆွဲနိုင်ခဲ့တဲ့စဘာစိုက်ခင်းတွေကတော့ဆုံးရှုံးမှုနည်းနိုင်ပေမဲ့ပိုးသက်ဆေးဖြန်းတာနောက်ကျတဲ့စဘာခင်းတွေကတော့အခင်းလိုက်ပျက်စီးမှုတွေရှိနေလို့စဘာအထွက်နှုံးလည်းထိုးကျနေပါရယ်။မိုးစဘာစိုက်ခင်းတွေတဲကိုပြီးခဲ့တဲ့ဩဂုတ်လပထမပတ်ကစလို့ဖြုတ်ပိုးတွေကျရောက်ခဲ့တာဖြစ်ပြီးစဘာစနက်ဧကကိုတင်း100လောက်သာထွက်ရှိတဲ့အခြေအနေဖြစ်တယ်လို့တောင်သူတွေစုပေါင်းပြီးပိုးကျစဘာခင်းတွေကိုကွင်းစင်းလေ့လာရမှာပါဝင်ခဲ့တဲ့တောင်သူတို့ကပြောပါရယ်ရေကြီးရေရှမ်းမှုတွေအပါအဝင်စဘာခင်းတွေမှာပိုးတွေကျရောက်နေပေမဲ့စိုက်ပျိုးရေးဌာနဘက်ကကွင်းစင်းလေ့လာတာပိုးအန်တွေရဲ့အတိပေးထုတ်ပြန်တာနည်းပညာပိုင်းအကြံပေးကူညီတာတွေမလုံဆောင်တဲ့အတွက်စိုက်စရိတ်ကြီးမြင့်တဲ့အခုလိုကာလမှာတောင်သူတွေပိုဒုက္ခရောက်ရတယ်လို့လဲခရမ်းမြို့နယ်ကစဘာဆိုင်တောင်သူတို့ကထောက်ပြပါဗ
ျ။ပြောင်းဆိုင်ခင်တွေရင်းနှီးမြုပ်ပျက်စီးခဲ့တာကြောင့်ပြောင်းစည်းမြင့်တက်လာပါဗျ။ထိုင်းနိုင်ငံကိုပြောင်းတင်ပုံမူရည်နာထားပြီးမယ်။ယာကီမုန်တဲတဲ့ကြောင့်ပြောင်းဆိုင်ခင်တွေကရင်းနှီးမြုပ်ပျက်စီးခဲ့တဲ့အတွက်ပြောင်းစည်းအနှဲငယ်မြင့်တက်လာတယ်လို့ကုန်သည်တွေကပြောပါဗျ။စက်တင်ဘာလ9ရက်ကစလို့ရှမ်းပြည်နယ်တွင်မှမူသေးထန်စွာရွာသွန်းပြီးရေလွှဲမှုမှုဖြစ်ပွားခဲ့တဲ့အတွက်အထူးသဖြင့်ရက်စောက်အင်းဒီတာကပြောင်းဆိုင်ခင်အင်ကများစွာပျက်စီးဆုံးရှုံးမှုရှိခဲ့သလိုတည်ယူပို့ဆောင်ရေးအခက်အခဲတွေလည်းရှိနေရကြောင်းဈေးကွက်မှာပြောင်းဝင်ရောက်မှုနည်းပြီးဈေးအနှဲငယ်မြင့်တက်လာတာပဲဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာကြောင်းတပိတ်တာကို1500ကျပ်လောက်တာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို1900ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့မှာအခွင့်အင်းခွင့်ကာလပြီးဆုံးသွားပြီဖြစ်လို့စက်တင်ဘာကနေဖေဖော်ဝါရီလအထိကိုထိုင်းနိုင်ငံကိုပြောင်းသင်ပုံမူရန်နာထားမှာဖြစ်တဲ့အတွက်ပို့ကုန်ဝယ်လဲသမားတွေရဲ့ဝယ်ယူမှုကလည်းကျဆင်းလာနိုင်တယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာနှစ်စဉ်ပြောင်းတန်းချိန်ပြင်းမြနှင်းရမ6တန်လောက်ထွက်ရှိပြီးအခုနေမှာထိုင်းနိုင်ငံကိုပြောင်းတန်ချိန်တိတရမ8တန်လောက်တင်ပို့ထားတယ်လို့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ
်။စိုက်ပျိုးရေးသုံးတွင်အားသူပစ္စည်းအယောင်းဆိုင်တွေ တင်းတင်းကြပ်စစ်ဆေးခံနေရပါတယ်ပိုတက်စေးဓမ္မရောသာစားတဲ့စိုက်ပျိုးရေးတုံးတွင်းအားသူကုန်ပစ္စည်းအယောင်ဆိုင်တွေကိုစစ်ကောင်စီကလိုက်လံစစ်ဆေးတင်းကြပ်မှုတွေပြုလုပ်လာတာကြောင့်အခက်တွေ့နေတယ်လို့စိုက်ပျိုးရေးကုမ္ပဏီတွေနဲ့တင်းသွင်းရောင်းချသူတွေကပြောဆိုကြပါတယ်စိုက်ပျိုးရေးတုံးတွင်းအားစုတွေကိုဈေးစမတန်တင်ပြီးရောင်းချရင်အေးအေးယူခံရမယ်ဆိုပြီးပစ္စည်းတူလာမှုပမာဏဝယ်ဈေးရောင်းဈေးတွေကိုကွင်းစင်းစစ်ဆေးပြီးတမတ်ဈေးတိုင်းမရောင်းချသူတွေကိုဖမ်းဆီးဒဏ်ငွေတောင်းယူတာတွေလှုပ်ဆောင်နေတာဖြစ်ပါတယ်။အယောင်ဆိုင်တွေကတော့ကုန်ပစ္စည်းကိုဈေးတင်ရောင်းလို့စစ်ဆေးအရေးယူတာထက်သုံးဆွဲတဲ့တောင်သူတွေလိုအပ်ချက်ပြည့်မီအောင်ဖြည့်ဆည်းပေးဖို့လိုအပ်တယ်လို့တုံ့ပြန်ပြောဆိုကြပါတယ်
။မြန်ဟုတ်တယ်ပေါ့။ညတစ်ဆက်လောက်ကလာဖြစ်သွားတယ်။အေးသူတို့ဒီကထင်တာတော့မြင်းစားပဲ။အဲမြင်းစားဒီကနေ့ပိုတက်ဆီကိုမလုပ်ဘူးကွာ။ဒီမှာအဲ့တော့ဆိုင်မှာတင်ရတဲ့ပြည့်အဲ့အမျက်ကိုကြည့်ပြီးတော့များတဲ့တင်ရဲ့အဲ့ဒါဈေးနဲ့ရောင်းမယ်ဆိုရင်ဒါတွေဈေးတိုင်းမှာပြန်တက်မှာပါလား။ဒီအရမ်းကျွန်တော်တို့ဆိုင်အသေးလေးတွေကိုအခုလိုပြုစုထားချက်အဲဒီကြီးကြပ်ထားတဲ့ဒီပြပအတွင်းအမှုတွေကိုရုပ်ထည့်ပြင်အောင်ပြုအောင်ပါ။ဒီအဲ့လိုလုပ်ပြီးတော့ရှင်လည်းဘယ်လိုပဲကုန်စင်းနဲ့တက်လာမှတက်မှာမဟုတ်ဘူး။ဒီကြက်နဲ့ကြက်ဖြစ်ရတယ်ပေါ့။အခုဖြစ်တာမျိုးစားကိုတစ်ခါလေးလုံးဝပြတ်သွားနေရှိတယ်။အဲကျွန်တော်တို့ဒီမှာအဲကုန်မလို့ရှင်လည်းလိုတော့မရဘူး။နောက်ပြီးတော့အခုအဲကုန်ပစ္စည်းတင်တဲ့ကားဖိတ်ကအဲကုန်နေဒီဒီကအဲကိုဝါနဲ့ပြတ်ပြီးတော့ပြေးရတာ။အကုန်ကားပြီးတော့အပြည့်ပါပါမပါပါသူကြီးကအပြည့်ပေးရတယ်ကွာ။နောက်ပြီးတော့အဲဒီပြည့်ကြီးကအင်းရဆိုရင်ခေါက်ပြန်ပေးနေဘူးရတယ်။အခုနောက်ပိုင်းခေါက်ပြန်ပေးလို့မရတော့ဘူးအဲလည်းငင်းချင်းနေရတာပေါ့
။တွင်အားစုဈေးနှုန်းတွေအစမတန်မြင့်တက်လာရတာကမြေဩဇာကိုယဉ်ညွန်းစေတတ်မှတ်တာဒေါ်လာစင်းမတည်ငြိမ်တာတည်ယူပို့ဆောင်ရေးနဲ့ကုန်စည်တင်သွင်းမှုကိုစနစ်တကျမဆောင်ရွက်နိုင်တာကြောင့်ဖြစ်တယ်လို့ကုန်တယ်တွေကဝေဖန်ကြပါတယ်။တောင်သူလယ်သမားကြီးတက်ကြွလှုပ်ရှားသူတွေကတော့စိုက်ပျိုးရေးပစ္စည်းအယောင်ဆိုင်တွေကိုတင်းကျပ်တယ်လို့ဈေးမြင့်တင်ရောင်းချနေတဲ့ကုန်တယ်တွေကိုလည်းစစ်ဆေးအရေးယူတဲ့လို့ထောက်ပြကြပါတယ်
။စိုက်ပျိုးရေးပစ္စည်းကိုတင်းကျပ်လာတော့ရှင်းပြန်တော့ဈေးတင်ရောင်းတော့လေဒါတင်းကျပ်တာတော့သွားအပြည့်ပြောလို့မရဘူးလေ။တော့ဆက်ဆက်ရတဲ့တာမိုးနဲ့ညီညာတဲ့ဈေးနှုန်းတော့ဖြစ်နေတာပေါ့။ဒီကမ္ဘာကြီးဝိုင်းရစိုက်ပျိုးပစ္စည်းကိုဝယ်ပစ္စည်းကိုဥစ္စာလောဝတ်ချွိုင်းသွားတယ်ကများနေတယ်။ဒီမှာဒီကြည့်ရရင်ကွန်ပျူတာကကတော့မှ100ပဲရှိတဲ့ပစ္စည်းကရန်ကုန်မှာ800ပဲအဲ့ဒါပါကြောင့်ဒါဆက်ကြည့်ပြီးတင်ပြလို့ကြောတာနော်ဟမ်ကုန်တယ်ရကြားရနေဆိုတော့ဒီတယ်လီဖုန်းထိုးနေကိစ္စကြီးတော့နည်းနည်းလေးတော့အဲတင်းကျက်လာတော့တင်းကျက်ဖြစ်နေလို့ပဲကြားလို့ဒီစားတယ်ဘာလို့ဆိုတော့အဲတောင်းကြီးလေးလက်ထဲဟိုတော့ဒီဆက်ဆက်စားလည်းရောက်သွားပြီးချင်းနဲ့
အခုနေ့အထွေထွေစိုက်ပျိုးရေးတောင်းကုန်ပစ္စည်းအားလုံးရဲ့တခုချင်းစီဈေးနှုန်းတွေကပြီးခဲ့တဲ့နှစ်ကထက်ပြန်များကျပ်2500ကနေ4000ကျော်အထိမြင့်တက်လာတာဖြစ်ပါတယ်။မြေဩဇာဆိုရင်တိတ်ကို9000ကျပ်လောက်ကနေလက်ရှိမှာ35000ကျော်အထိအဆမတန်မြင့်တက်နေတာလို့တောင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ဒေသအများစုမှာတောင်သူတွေဟာစိုက်ပျိုးရိတ်သိမ်းမှုလေယာဉ်လုပ်ငန်းကိုအသက်နဲ့ရင်းပြီးလုပ်ကိုင်နေရတယ်လို့ရဲကြီးရရှံမှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေအပါအဝင်ကုန်တယ်တွေရဲ့ဈေးကစားမှုကိုပါတောင်သူတွေကရင်ဆိုင်နေရတာဖြစ်ပါတယ
်အခုဆက်ပြီးစက်တင်ဘာလ18ရက်နေ့ကနေ24ရက်နေ့ထိဈေးကွက်အတွင်းတည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်အိန္ဒိယပို့ကုန်ပေတွေဖြစ်တဲ့မက်ပေနဲ့ပေစင်ကုန်ဈေးတွေပြန်ကျဆင်းလာသလိုနန်းနဲ့မြေပေဈေးတွေကလည်းကျဆင်းလာတယ်လို့ပေနန်းကုန်တယ်တွေကပြောပါတယ်အခုတပတ်မှာမက်ပေတံကို7.40အောက်ထိပြန်ကျဆင်းလာပြီးပေးစင်ကုန်လေးဈေးပြန်ကျဆင်းလာတာပဲဖြစ်ပါတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းဈေးကွက်မှာတော့စက်တင်ဘာလ24ရက်နေ့ကမက်ပေ FEG တံကို39.9000ကျပ်နဲ့ပေးစင်ကုန်ရဲ RC တံကို48.9000ကျပ်ဖြစ်ပေါ်နေပါတယ်။စက်တင်ဘာလ23ရက်နေ့ပေါင်စည်းနဲ့ရှင်မက်ပေတံကို18000ကျပ်နဲ့ပေးစင်ကုန်ကတံကို9500ကျပ်ထိတရက်အတွင်းပြန်ကျဆင်းသွားတာကိုတွေ့ရပါတယ်။မြန်မာမက်ပေပေစင်ကုန်ရဲ့အဓိကဝယ်လည်ဖြစ်တဲ့အိန္ဒိယမှာတော့ပဲတင်တွင်းမှုမြင့်တက်နေပြီးမယ်ပဲလိုအပ်ချက်လည်းဆက်ရှိနေနိုင်တယ်လို့ဈေးကွက်ဆောင်ကြည့်သူတွေကသုံးသပ်ကြပါတယ
်။မိုးနှံထွက်ချိန်ချိန်ဖြစ်လို့အရေသွေးနှိမ့်တဲ့နှမ်းတွေအယောင်းဝယ်အေးပြီးဈေးကျဆင်းလာတယ်လို့ပဲနှမ်းကုန်တယ်တွေကပြောပါတယ်။နှမ်းတိတ်ကို1000ကနေ9000ကျပ်လောက်ထိဈေးကျဆင်းလာတာဖြစ်ပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့စက်တင်ဘာ24ရက်ကနှမ်းပြူရိုးရိုးတအိတ်ကို3800ကနေ3900ကျပ်နှမ်းညိုသစ်တအိတ်ကို3200ကျပ်န နှမ်းနဲ့စမုံတိတ်ကို 9,650 ကနေ 9,900 ကျပ်အတိအပောက်ဈေးရှိနေပါတယ်
စီထွက်တည်နေဖြစ်တဲ့မြေပဲကတော့ဈေးွက်ထဲကုန်စည်တက်တွေဝင်ရောက်လာတာကြောင့်ဈေးပြင်ကျဆင်းနေသလိုအစိုးတဲ့ရောပြီးအရေးတွေးကောင်းတဲ့မြေပဲဆန်တွေပဲဈေးကောင်းရရှိနေတယ်လို့ဆိုပါတယ်။မန္တလေးကုန်စည်တိုင်းပေါက်စည်ရတပတ်အတွင်းမြေပဲ S1 စီစဉ်ကတပိတာကို8400ကျပ်ကနေ9600ကျပ်ကိုကျဆင်းသွားပြီးမြေပဲအနီလုံဆန်ကတော့တပိတာကို8600ကျပ်ဈေးနဲ့တည်ငိမ့်နေပါတယ်။S1 လုံဆက်တဲ့ကတော့တပိတာကို9000ကနေ8500ကျပ်ကိုဈေးကျဆင်းသွားတယ်လို့ကုန်သင်တွေကပြောဆိုထားပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။မိုးစပါပိုးကျတာနဲ့ရေကြီးပြီးပြောင်းကင်းပြတ်တာအပါအဝင်ကို Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥတုရသီနဲ့အနာဂတ်အစီအစဉ်ပါကဘာကြီးပုံတွင်မှုသိပ္ပံပညာရှင်တွေစောင့်ကြည့်နေတာကိုပြောထားပါဗျ။ပုံမှုဆိုးွားလာတဲ့ဥရယာတိပြောင်းလဲမှုထိန်းချုပ်နိုင်ရေးကဘာတဝန်းကြိုးပမ်းနေကြတာမှာသိပ္ပံပညာရှင်တွေကတော့ဆိုင်ရာအဖွဲ့အစည်းတွေနဲ့အစိုးရပိုင်းကအကောင်းဆုံးမူဝါဒတွေချနိုင်အောင်နှီးမျိုးစုံတဲ့ data အချက်လက်တွေစုဆောင်းတင်ပြနေကြပါဗျ။ကဘာပုံတွင်မှုတက်ရောက်တာကို satellite ဂျိုတုကနေစောင့်ကြည့်နေတယ်လို့ဝင်ရုံးစုံမှာဆယ်စုနှစ်တွေချီကိုယ်တိုင်လေ့လာနေသူတွေလည်းရှိပါတယ်။နားလောင်ပြောပြပေးပါအောင်ခင်ဗျာ။
ဗြိတိန်နိုင်ငံကင်ဘရစ်ဂျ်အခြေဆိုင်အနာတိကစူဇန်လီလာရေဌာန BAS ကသိပ္ပံပညာရှင်တွေဟာရေခဲလွှာတွေအရေးပြောလာရင်ကြုံတွေ့ရမယ့်စိန်ခေါ်ချက်တွေနဲ့ပင်လယ်ရေမြင့်တက်နိုင်တဲ့အနေအထားတွေကိုအစင်မြင့်နည်းပညာတွေနဲ့လေ့လာနေပါတယ်။ BAS ညွှန်ကြားရေးမှူးဖြစ်တဲ့ပမောက်ခဒိမ်းဂျင်းဖရန်စစ်ကိုရင်လည်းရှာဒီဥလူကြမ်းတမ်းလာတဲ့အာတိတ်ဆဝိုင်းစီ15ချိန်လောက်တွားရောက်သုတေသနပြုခဲ့သူဖြစ်ပါတယ်။
So climate change is clearly now the focus of our
Tomorrow Dika Ion site tu de tana pyu leela ni da ga udu ya di pyaung le mu ye tat yaw mu ba Arctic swai ne Antarctic dai ha udu ya di pyaung le mu re ko a mya song tong pyan ni de niya le phit par de Tomorrow ye mission ga dabawa pawin chin ma ba re pyaung le twa de le so ra atat nai song na le tabaw paw aw leela pi lo taip ban data a chat lat de ko su saung ma de ဥဒုယာတိပြောင်းလဲမှုထိန်းချုပ်ရေးအတွက်အကောင်းဆုံးဆုံးဖြတ်ချက်တွေချမှတ်နိုင်အောင်မူဝါဒရေးဆွဲသူတွေအစိုးရတွေကိုကျမတို့စုဆောင်းထားတဲ့ data တွေကိုတင်ပြမှာပါ။
အနာတိကတိုက်ဟာကဘာကျိုးရှင်သန်ရေးနဲ့ဥဒုယာတိပြောင်းလဲမှုတိုက်ဖြတ်ရေးမှာအလွန်အရေးပါပါတယ်။တစ်ကဘာလုံးတုံဆွဲနေကြတဲ့ရေချိုး90ရာခိုင်နှုန်းရဲ့ရေအရင်းမြစ်တွေခဲနေတဲ့နေရာလေးဖြစ်ပါတယ်။အဲ့ဒီရေခဲလွှာတွေအရေးပျော်ဆင်းသွားတာနဲ့ပင်လယ်ရေမြင့်တက်လာမှာပါ။ဒါကြောင့်လဲသိပ္ပံပညာရှင်တွေကကမ္ဘာပုံနွေးမှုရဲ့ရက်ခတ်မှုတွေကိုအဲ့ဒီမှာအဓိကထားလေ့လာနေကြတာဖြစ်ပါတယ်။အနဝါဘူမိဗေဒပညာရှင်ဒေါက်တာရော့ဘ်လိတ်တာကအခုလိုရှင်းပြပါတယ်
။ So quite simply Thwaites Glacier really matters because it's the biggest uncertainty in predicting
how ရှိရာစုနှစ်နဲ့သူ့အလွန်မှာကမ္ဘာပင်လယ်ရေမြင့်နှံ့ပြင်ဘလောက်မြင့်တက်လာမလဲဆိုတာက Thwaites Glacier ရေခဲမြစ်တွေအပေါ်မှာအဓိကမူတည်နေပါတယ်။ဒီရေခဲမြစ်တွေအရေးပြောင်းနိုင်ခြေကိုခံမှန်းရတာကလည်းခက်ပါတယ်။ကဘာအရရက်ကလူသားတွေအပေါ်အတော်ကိုတက်ရောက်မှုရှိပါလိမ့်မယ်။ဒီရေလိုင်းတက်လာတဲ့နေရာနဲ့10မီတာအကွာလောက်မှာနေနေကြတဲ့ကဘာအရရက်ကလူပေါင်း1ဘီလီယံဝန်းကျင်ရှိနေတာပါ
။တစ်ဖက်မှာလည်းဥရောပအာကသအေဂျင်စီ ESA ကပင်လယ်ရေမြင့်တက်မှုကို satellite ဂျိုရီတွေနဲ့လေ့လာနေတာပါ။Copernicus ရာသီဥတုပြောင်းလဲမှုလေ့လာဆောင်ကြီးဌာနရဲ့အဆိုအရ1993ခုနှစ်နောက်ပိုင်းပင်လယ်ရေပြင်က 6.9 စင်တီမီတာအထိမြင့်တက်လာပါတယ်။အခုလိုပင်လယ်ရေမြင့်တက်လာရတဲ့အကြောင်းရင်းထက်က90ရာခိုင်နှုန်းဟာရေခဲလွှာတွေအရေးပြောလာတာကြောင့်ပါ။အခြေအနေတွေတိတိကျပိုဆိုးလာမယ်လို့လည်းပညာရှင်တွေကခန့်မှန်းချပါတယ်။
We had something like 1.3 millimeters a year between 1901 and 1971.
Tangkua de khu ne ka ne tangkua 90 de khu ne cha pin le ye pin ga 20.3 millimeter law myin tet la ba de. 2006 khu ne ne 2018 khu ne cha ma ro de ne ko 3.9 millimeter myin tet ba de. Pin le ye myin ne pin myin tet mu a shein kaung la de so ra tet ko te cha ba de.
အခုလိုအခြေအနေတွေဆိုးလာနေပြီမလို့အသိပညာပရေလုပ်ငန်းတွေကထင်သလောက်မလွယ်ကူဘူးလို့လည်းသူကပြောပါတယ်ဆက်လိုက်ဂျူရူကြောင့်သာပင်လယ်ရေမြင့်တက်လာနေတာကိုသိပံပညာရှင်တွေသိနေတာပါပင်လယ်ရေမြင့်တက်မှုကိုလေ့လာနေတဲ့ဂျူသူတွေထက်မှာ
2020ခုနှစ်ကလွှတ်တင်ခဲ့တဲ့ Sandinesic Michael Frelich ဂျရုလည်းတခုအပါဝင်ဖြစ်ပါတယ်။သူ့မှာပါတဲ့ Altimeter Radar ကပုံရိပ်ပြတ်သားမှုအဆင့်အမျိုးမျိုးရှိတဲ့ data တွေကိုစုဆောင်းပေးပါတယ်။
There's a technique called altimetry. Altimetry is an active
altimetry လို့ခေါ်တဲ့နည်းပညာတစ်ခုရှိပါတယ်။သူကတစ်ချိန်လုံးလှုပ်ရှားတက်ဝင်နေပါတယ်။အခြေခံအားဖြင့်တော့ signal line တွေကိုလွှတ်ပြီးမြင်မျက်နှာပြင်အနေအမြင်ကိုတိုင်းတာတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်တစ်ခုစီကိုချိန်ပြီးလွှတ်လိုက်တဲ့လှိုင်းရဲ့အတော့အပြန်အနေအမြင်အတိုးအကျယ်ပေါ်မှာမူတည်ပြီးတိုင်းတာရတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်အားလုံးကိုဒီနည်းနဲ့လေ့လာနိုင်ပါတယ်။
satellite ဂျူရူတွေကတော်မီတွေကိုလည်းခွဲခြားပေးနိုင်ရုံမကကမ္ဘာအပူချိန်ပေါ်ဘလောက်အထိတည်ရောက်မှုရှိမလဲဆိုတာကိုလည်းပြောပြနိုင်ပါတယ
် Myers are probably double bet for climate because in the first place
ရာသီဥတုပြောင်းလဲမှုကြောင့်ပေါ်လာတဲ့ဘေးထဲမှာမီးဘေးကနှစ်ဆပိုးပြီးဆိုးတယ်လို့ပြောရပါလိမ့်မယ် biomass လို့ခေါ်တဲ့ layer ထက်ဆွန့်ပြပစ္စည်းကောက်ရိုးတို့ဇပကွန်တို့ကိုလောင်ကျွမ်းတာပါဒါကြောင့်အဲ့ဒီကဖန်လွန်အိမ်ဓာတ်ငွေတွေလေးရုထဲကိုရောက်လာပြီးကဘာကြီးကိုပိုးပြီးပူနွေးလာစေပါတယ်။အဲ့ဒီမီးတွေကတစ်တောတွေကိုပါကူးဆက်လောင်ကျွမ်းတာပါ။တောမီးတွေရဲ့တက်ရောက်မှုဟာတိတ်ကိုပြင်းထန်တယ်လို့အထူးသဖြင့်အပူပိုင်းဇုံတွေမှာဆိုပိုးပြီးဆိုးပါတယ်။ satellite ဂျူရုကရတဲ့ data တွေနဲ့ဆိုရင်တော့တောမီးတွေရဲ့တက်ရောက်မှုကိုနည်းအမျိုးမျိုးနဲ့တိုင်းတာလို့ရပါတယ
်။အခုလို satellite ဂျူရုကစုဆောင်းကောက်ယူထားတဲ့တိတ်ပံ data အချက်အလက်တွေကိုပါရီတဘောသူညီမှုတို့မျိုးဥဒုယာသီဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအသုံးပြုနိုင်လိမ့်မယ်လို့ ESA ကမျှော်မှန်းထားပါတယ်။အနာတိကတိုက်ဟာကမ္ဘာဥဒုယာသီပြောင်းလဲမှုအတွက်အရေးအကြီးဆုံးနေရာတစ်ခုအဖြစ်ဆက်လက်တည်ရှိနေမှာဖြစ်တဲ့အတွက် PAS ကသိပ္ပံပညာရှင်တွေကတော့လာမယ့်နှစ်ပေါင်း60အထိလူသူမနေတဲ့ဒီအရမ်းမှာအရေးကြီးတဲ့သုတေသနလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ထားကြတာဖြစ်ပါတယ်။ကျွန်မနားလောပါ
ကဘာကြီးပူနွေးမှုသိပ္ပံပညာရှင်တွေစောင့်ကြည့်နေတာနားလောင်ပြောပြခဲ့တာပါအခုတော့သတင်းတွေတက်ကသုတအစီအစဉ်မှာနိုင်ငံကြီး၄ခုပါ Quad နိုင်ငံတွေအကြောင်းကိုပြောထားပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးဒီမိုကရေစီပြန်ပြီးထွန်းကားလာဖို့အတွက်အမြဲတမ်းတိုက်တွန်းပြောဆိုတဲ့ဒီ QUAD Quad လို့အတူကောက်ခေါ်တဲ့ Quadrilateral Security Dialogue အဖွဲ့အကြောင်းသိမှတ်စရာတချို့ကိုမန်းညိုညိုလင်းပြောပြပေးပါအောင်ခင်ဗျာ
We're democracies who know how to get things done.
Quad ဆိုတာက American, Australia, India နဲ့ Japan လေးနိုင်ငံပူးပေါင်းဆောင်ရွက်ဖို့အတွက်အမြင်ပေးထားတဲ့အစုအဖွဲ့တစ်ခုဖြစ်ပါတယ်။အဓိကကတော့ Indo-Pacific ဒေသရဲနိုင်ငံတွေရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာတွေမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေရှိနေတာကြောင့်ဖြစ်ပေါ်လာတဲ့တင်းမာမှုတွေကိုစောင့်ကြည့်ဖို့တိုင်ပင်ဆွေးနွေးအဖြစ်ရှာဆောင်ရွက်ကြဖို့အတွက်ပဲဖြစ်ပါတယ်။2020အိန္ဒိယသမုဒ္ဒရာမှာဖြစ်ပွားခဲ့တဲ့ဆူနာမီဘေးအန္တရာယ်ကြီးကျရောက်ပြီးတဲ့နောက်ပိုင်းရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်လေးနိုင်ငံစတင်ပူးပေါင်းဆောင်ရွက်ခဲ့ကြတာပါ။အဲ့ဒီနောက်မှာတော့ Indo-Pacific ဒေသတွင်းနိုင်ငံတွေရဲ့ဒီမိုကရေစီရေး၊စီးပွားရေးမတည်ငြိမ်မှု၊နေဆက်အရေး၊လုံခြုံရေးနဲ့ကျန်းမာရေးစတဲ့အရေးကိစ္စတွေအတွက်ပါထည့်သွင်းစဉ်းစားခဲ့ကြပါတယ်။2009ခုနှစ်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့ဦးဆောင်မှုနဲ့ American ဒုသမ္မတဒစ်ချေနီ၊ Australia ဝန်ကြီးချုပ် John Howard နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းတို့ဟာမလာပါလို့အမည်ပေးထားတဲ့လေးနိုင်ငံပူးပေါင်းဆင်ရည်လေ့ကျင့်မှုအတွက်ပါ Quad အမည်နဲ့စတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ Quad ရဲ့ရည်ရွယ်ချက်က Indo-Pacific ဒေသရင်းကပင်လယ်လမ်းကြောင်းတွေကိုဘယ်နိုင်ငံရဲ့ဆင်ရည်နိုင်ငံရင်းတစ်ခုမှလွှမ်းမိုးမှုမရှိစေဖို့နဲ့လွတ်လွတ်လပ်လပ်ရှိစေဖို့အတွက်တရုတ်ရဲ့လွှမ်းမိုးမှုကိုရှော့ချနိုင်ဖို့မဟာဗျူဟာတွေချမှတ်ဆောင်ရွက်ကြဖို့ပဲဖြစ်ပါတယ်။အဓိကအနေနဲ့ကတော့လုံခြုံမှုအခြေခံတဲ့နီးလန်းတွေနဲ့လွတ်လွတ်လပ်လပ်သွားလာပြီးနိုင်ငံတကာကုံသွယ်မှုတွေကိုဆောင်ရွက်နိုင်ကြဖို့အတွက်ပါ Quad ကောင်းဆောင်တွေဟာတကမ္ဘာလုံးဆိုင်ရာနည်းပညာအရေးဆက်နွယ်ချိတ်ဆက်မှုဆိုင်ရာအခြေခံအဆောက်အုံစိုက်ဘာလုံခြုံရေးလူသားချင်းစာနာမှုအကူအညီပေးရေးသဘာဝဘေးအန္တရာယ်ကယ်ဆယ်ရေးဥရူယာသီပြောင်းလဲမှုအရေးကမ္ဘာကပ်ရောဂါအရေးနဲ့ပညာရေးစတဲ့ကိစ္စတွေကိုနီးမြူဟာချဆောင်ရွက်နိုင်ရေးအမြင့်ချင်းဖလှယ်ပြီးဆွေးနွေးကြပါတယ်
2020ခုနှစ်မတ်လမှာတော့ COVID-19 အရေးနဲ့ပတ်သက်ပြီးနယူးဇီလန်တောင်ကိုရီးယားဗီယက်နမ်နိုင်ငံတွေပါပါဝင်တဲ့ Quad Plus လို့အမည်ပေးထားတဲ့ဆွေးနွေးမှုတွေကိုလည်းပြုလုပ်ခဲ့ကြပါတယ်2020ခုနှစ်မှာတော့လေးနိုင်ငံစလုံးပါဝင်တဲ့ပထမဆုံးစစ်ရေးလေ့ကျင့်မှုတစ်ရပ်ကိုပူးပေါင်းလှုပ်ဆောင်ခဲ့ကြတာပါကိုဗစ်ကူးစက်မှုတွေအလွန်2020ခုနှစ်စက်တင်ဘာလတွေမှာတော့လေးနိုင်ငံကခေါင်းဆောင်တွေဟာလူကိုယ်တိုင်တွေ့ဆုံနဲ့ထိပ်သီးဆွေးနွေးပွဲတစ်ရပ်ကိုကျင်းပကြပါတယ်တရုတ်ရဲ့ဒေသတွင်းအင်အားသုံးဆောင်ရွက်လာမှုတွေအပေါ်စိုးရိမ်မှုတွေဖြစ်လာပြီးပိုပြီးပူးပေါင်းဆောင်ရွက်ကြဖို့အရေးတွေကိုသုံးသပ်ချမှတ်ကြတာပါဒါပေမဲ့လည်းလေးနိုင်ငံခေါင်းဆောင်တွေအနေနဲ့တရုတ်အရေးကိုသာအဓိကဆောင်ရွက်တာမဟုတ်ဘဲကိုဗစ် -19 ကပ်ရောဂါကြောင့်အကျိုးဆက်ဖြစ်ပွားလာနိုင်တဲ့စီးပွားရေးနဲ့လူမှုရေးပြဿနာတွေအတွက်ပါအလေးထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်လို့လည်းခွတ်ရဲဆွေးနွေးမှုတွေမှာအမြဲတစေအလေးထားထည့်သွင်းပြောဆိုတိုက်တွန်းကြပါတယ်ဒီရက်ပိုင်းတွေအတွင်းမှာပြုလုပ်တဲ့ခွတ်လေးနိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးမှုမှာဆိုရင်လေမြန်မာနိုင်ငံကိုဂျက်လောင်စာစီအပါအဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘို့မြန်မာနိုင်ငံတဝန်းနိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုအကြက်တဲတွေစိုးဝါလာတဲ့အပေါ်အလွန်အမင်းစိုးရိမ်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးခံရသူတွေကိုလွှတ်ပေးဖို့လူသားချင်းစာနာမှုအကူအညီတွေအဟန့်အတားမရှိခွင့်ပြုဖို့နဲ့ဆွေးနွေးညှိနှိုင်းဖြေရှင်းကြဖို့အာဆီယံဥဆောင်တဲ့မြမအရေးဖြေရှင်းဖို့ကြိုးပမ်းချက်တွေကိုအခိုင်အမာထောက်ခံပြီးမြမအရေးအာဆီယံဘုံသဘောထား၅ချက်ကိုအပြည့်အဝအကောင့်ထဲပေါ်ချဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ဂျပန်ဝန်ကြီးချုပ်ခီရှိတာဖူမီယိုနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်တို့လေးဦးပူးတွဲထုတ်ပြန်ချက်မှာထည့်သွင်းပြောဆိုခဲ့ကြတာပါ။ဒါအပြင်လက်ရှိအကျပ်တဲတွေကိုဖြည့်ရှင်းနိုင်ရေးအတွက်လက်တွေ့ကြကြလှုပ်ဆောင်နေတာတွေကိုထောက်ခံသွားမယ်လို့လည်းခွင့်ပြုကြေညာချက်မှာဖော်ပြထားပါရှင်
။ American, India, Japan, Australia ပါဝင်နိုင်ငံကြီး၄ခုပါတဲ့ကွက်နိုင်ငံတွေအကြောင်းမှတ်ညွှန်ညွှန်လင်းပြောပြခဲ့တာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှတော့ VO ရဲ့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်မခင်စီထွေပြောပြပေးပါအောင်ခင်ဗျာ
။ Israel ၄ကြောင်းတိုက်ခိုက်မှုအတွင်းမှာ Hezbollah ခေါင်းဆောင် Hassan Nasrallah တည်ဆုံသွားတယ်ဆိုတော့ကိုအဖွဲ့ကအတည်ပြုပြောဆိုပါရယ်။ခေါင်းဆောင်တည်သွားပေမဲ့လည်းရန်သူတွေအပေါ်မှာဘာသာရေးစစ်ပွဲဆက်ဆင်နွှဲသွားမှာဖြစ်တယ်လို့ Palestine ကိုဆက်ပြီးတော့ထောက်ခံသွားမယ်လို့ Iran ကငွေကြေးနဲ့လက်နက်ထောက်ပံ့ပေးနေတဲ့ Hezbollah စစ်သွေးရွာအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါရယ်။ဖိနေသူတွေကိုတော်လန်သူလို့ Hassan Nasrallah ကိုတင်စားပြီး Iran ဒုသမ္မတ Javad Zarif က Hezbollah ခေါင်းဆောင်တည်ဆုံမှုအတွက်ဝမ်းနည်းစကားပြောဆိုခဲ့ပါရယ် Hezbollah ဌာနချုပ်ရှိတဲ့ Beirut မြို့တောင်ပိုင်းမှာဒီတောက်ချာနေတုန်းကပြစ်မှတ်ချပြီးတော့လေကြောင်းတိုက်ခိုက်မှုအတွင် Hezbollah ခေါင်းဆောင်တည်ဆုံသွားတာဖြစ်တဲ့ဆိုပြီး Israel စစ်တပ်ကလည်းဒီနေ့အစောပိုင်းကကြေညာချက်ထုတ်ပါရယ်ရှင်အမေရိကန်ပြည်တော်စုကိုတရားမဝင်ဝင်လာတဲ့သူတွေကိုဖမ်းဆီးပြန်ပို့မယ့်အပြင်နိုင်ငံ내ကိုဒီလိုဝင်ရောက်မှုတွေနောက်ထပ်၅နှစ်မဖြစ်အောင်တားဆီးသွားမယ်လို့ဒုသမ္မတကမလာဟဲရစ်ကပြောကြားလိုက်ပါတယ်။ဒီမိုကရက်တစ်သမ္မတလောက်အဖြစ်တရားဝင်ရွေးကောက်ခံရပြီးနောက်ပိုင်းမက္ကဆီကိုနဲ့အမေရိကန်နယ်စပ်ကိုတောက်ကြနေတော့ကပထမဆုံးချိန်သွားရောက်ချိန်မှာအခုလိုပြောခဲ့တာပါ။မက္ကဆီကိုနယ်စပ်ကနေအမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုထိထိရောက်ရောက်ကင်တွယ်ရေးကိစ္စဟာရွေးကောက်ပွဲအတွက်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့အချိန်ထဲမှာပဲဒီအရီဇိုနာပြည်နယ်ဒေါက်ကလစ်မြို့အနီးနယ်စပ်တိုင်းရှိရာထိသွားခဲ့တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အရီဇိုနာမှာလုပ်တဲ့မဲဆယ်စီယုံပွဲမှာနယ်စပ်လုံခြုံရေးကိုတင်းကျပ်သွားမယ်အကြောင်းဒုသမ္မတလောက်ကမလာဟဲရစ်ကပြောခဲ့တာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့မြန်မာနိုင်ငံကရင်ဂျာဒုက္ခသည်တွေအတွက်ဒီနိုင်ငံကရဲ့စာနာမှုအကူအညီတွေဆက်လက်လိုအပ်တဲ့တစ်ချိန်တည်းမှာပဲဒီဒုက္ခသည်တွေကြုံနေရတဲ့ဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုရရေးကလည်းအလားတူအရေးကြီးပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအကြီးအကဲမိုဟာမက်ယူနစ်ကမနေ့ကကုလသမဂ္ဂအထူးညီလာခံမိန့်ခွန်းမှာပြောကြားသွားပါတယ်။မြန်မာနိုင်ငံကနေအတင်းကျပ်မောက်ထုတ်ခံခဲ့ရတဲ့ရင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကဆက်လက်ကူညီပေးသွားမယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။ဒီရင်ဂျာဒုက္ခသည်တွေကြုံရတဲ့လူခွေချိုးဖောက်မှုတွေအတွက် ICJ နဲ့ ICC လိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံးတွေကနေတရားစီရင်နိုင်အောင်ဆက်လက်ကြိုးပမ်းသွားဖို့ဟာလည်းတန်းတူရေးကြီးပါတယ်ဆိုပြီးတော့ UNESCO ပြောဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါမခင်ဖြည့်တွေ့အခုလိုသတင်းအချင်းချင်းပြီးမှတော့ VO American တဲ့စနေညအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံ engineer တွေကတော့ Cedric Franklin နဲ့ Dian Wan တို့ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်းပါVO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရေပေးနဲ့ဘေးရန်တွေအားလုံးကနေဝေးကွာလို့လူရဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနေကြပါစေခင်ဗျာ။
This program has come to you from the Voice of America.